Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ19ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းရင်တင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါရှင်ကျမသင်္ကီထိုက်ပါဥကြောစန်းသားနဲ့အတူသတင်းတွေကြီးညာပါမယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 စမ်းသပ်စစ်ဆေးမှုရဲ့36ရာခိုင်နှုန်းကျော်မှာကိုဗစ် -19 ကူးစက်မှုကိုတွေ့ရှိထားပါတယ်ဆရာနာသိမ့်မှုဆန့်ကျင်ရေးပြည်ပရောက်မြန်မာတွေဆက်လက်ဆင်နွှဲနေကြပါတယ်ပါကစ္စတန်ဆိုင်ယာအာဖဂန်တပ်တမန်တွေအလုံးကိုနေရာရင်းကိုပြန်ခေါ်သွားပါပြီဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်ကိုဗစ်ကူးစက်မှုပြင်းထန်နေတဲ့မြန်မာနိုင်ငံမှာဆေးရုံတက်ရောက်ကုသခွင့်ငင်းပယ်ရတာမျိုးလည်းရှိနေပါတယ်
။ဒီကနေ့လက္ခဏာတွေပြန်ပြီးကိုဗစ်လက္ခဏာရှိလားရှိတယ်ပေါ့နော်။အဲ့ဒါဆိုလို့ရှိရင်တော့မရဘူးလေ။နောက်တစ်ခါမထိုင်နဲ့ဆရာဝန်ကြီးကလည်းအများကြီးပဲ။ OPD ပြမယ်ဆိုတော့မရဘူးဆိုတော့ဒီဆေးရုံတွေကဘာလို့ပေါ့လဲ။
သတင်းပေးပို့ချက်မှာအပြည့်စုံကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးအောင်မှာဖြစ်ပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ဦးကျော်စံသားတို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့တနင်္ဂနွေနေ့ည8နာရီထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာ 14,492 ခုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့သူပေါင်းက 9,285 ဦးရှိတယ်လို့ဖော်ပြပါတယ်ဒါဟာဓာတ်ခွဲစမ်းသပ်မှုစုစုပေါင်းရဲ့36.49%ရာခိုင်နှုန်းမှာရောဂါပိုးကူးစက်နေတာကိုတွေ့တာဖြစ်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့24နာရီအတွင်းသေဆုံးသူက232ဦးရှိကြောင်းဖော်ပြပြီးအခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ9000ရှိသွားပြီလို့ဖော်ပြထားပါတယ်။တကယ်လက်တွေ့အခြေအနေမှာတော့ COVID ရောဂါပိုးကူးစက်သူရောသေဆုံးနှုန်းပါတရားဝင်ကိန်းဂဏန်းထက်ပိုပြီးတော့များနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကရောလိလာသူတွေကပါခန့်မှန်းပါတယ်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြင့်အောင်လိုင်ကမြန်မာနိုင်ငံမှာအောက်ဆီဂျင်အလုံးလောက်ရှိတယ်လို့ပြောဆိုထားပေမဲ့ရန်ကုန်အပါအဝင်မြို့ကြီးအတော်များများမှာလိုအပ်နေတဲ့အောက်ဆီဂျင်အလုံးလောက်မရတာကြောင့်နေ့စဉ်နိုင်ပေါင်းများစွာကြတဲ့အထိအောက်ဆီဂျင်တန်းစီစောင့်ဆိုင်နေကြသူတွေရဲ့ဓာတ်ပုံတွေလည်းလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်ရှင
်ပြည်ပရောက်မြန်မာတွေဟာကဘာလုံးဆိုင်ရာຫນွေဥတော်လှန်ရေးလှုပ်ရှားမှုဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်17ရက်နေ့18ရက်တွေမှာဆန္ဒပြနေကြပါတယ်။နယ်သာရန်နိုင်ငံရောက်မြန်မာအရေးလှုပ်ရှားသူတွေကတော့ဇူလိုင်19အာဇာနီနေ့အတွက်ရောဆရာနာသိမ့်မှုကိုဆန့်ကျင်ရင်းပြည်တွင်းမှာကြာဆုံးသွားတဲ့သူတွေအတွက်ပါဝန်ထဲထုတ်ဖော်တဲ့အနေနဲ့ဒါဟန်မျိုးမှာဆန္ဒဖော်ထုတ်ခဲ့ကြတယ်လို့ကိုတိုင်းပါဝင်သူမှသင်းသင်းဆွေကဒီလိုပြောပါတယ်။
ကျမတို့နယ်သာလန်နိုင်ငံမှာ19ရက်နေ့အာဇာနီနေ့အတွက်ကိုဂုဏ်ပြုတဲ့အနေနဲ့ရောမျိုးဥတော်ဆိုင်ရေးမှာကြာဆုံးသွားတဲ့အာဇာနီသူရဲကောင်းလေးတွေအတွက်ကိုပါအသေးပြုတဲ့အနေနဲ့ဆန္ဒထုတ်ဖော်ပြရခြင်းဖြစ်ပါတယ်
။လူတရားရောတက်ရောက်ခဲ့တဲ့အဲ့ဒီခန္ဓာမှာလက်ရှိရင်ဆိုင်နေရတဲ့ COVID တတိယလှိုင်းကြောင့်နေ့စဉ်နဲ့အမျှကူးစက်သေဆုံးနေသူတွေအတွက်စိတ်ထိခိုက်ကြေကွဲရတယ်လို့လည်းသူတို့ကဖော်ထုတ်ပြောကြားခဲ့ရပါတယ်။ဇူလိုင်18ရက်နေ့စနေနေ့တုန်းကလည်းမျိုးဥတော်လှန်ရေးကဘာလုံးဆိုင်ရာလှုပ်ရှားမှုအဖြစ်အမေရိကန်ပြည်ထောင်စုနယူးယောက်နဲ့ဘော့စတန်အပါအဝင်ကနေဒါနိုင်ငံတွေမှာပါဆန္ဒပြခဲ့ကြပါတယ်။
ဒေါက်တာဆန်းစုကြည်ရဲ့စီးပွားရေးအချံပေးပုတ်ကိုရှောင်းတားနေရဲ့ဇနီးတဲ့ကသူခင်ဘုံကိုပြန်လွှတ်ပေးဖို့ပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်သူတွေတိုးလာနေတာမှာခင်ဘုံတဲ့ရဲ့ကျန်းမာရေးကိုစိုးရိမ်ကြောင်းထောက်ပြပေးအခုလိုပန်ကြားတာဖြစ်ပါတယ်။စီးပွားရေးပညာရှင်ရှောင်းတားနေဟာဖေဖော်ဝါရီလ1ရက်ဆီယနာတင်ပြီးတဲ့နောက်ဖမ်းခံရတဲ့ပထမဆုံးနိုင်ငံခြားသားလည်းဖြစ်ပါတယ်။စစ်တပ်ကဖွဲ့ထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကစီးပွားရေးပညာရှင်ရှောက်တားနဲ့ကိုနိုင်ငံတော်လျှို့ဝှက်ချက်ဆိုင်ရာဥပဒေတွေချိုးဖောက်မှုနဲ့ဆွဲဆိုထားတာပါဖမ်းခံရပြီးတဲ့နောက်အင်းစိန်ထောင်မှာထိမ့်သိမ်းခံထားရတဲ့ပမောက်ခတားနဲ့ဟာအေးအမိဖြားနာလက္ခဏာတွေရှိနေကြောင်းဇနီးဖြစ်သူဟာဘူးကသူမရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာရေးသားထားပါတယ်ကူးစက်မြန်ကိုရိုနာဗိုင်းရပ်စ်ပိုးကွဲ Delta မျိုးကွဲကအင်းစိန်ထောင်ထဲမှာဖြစ်နေတဲ့အကြောင်းခင်ဗျွန်းဖြစ်သူရဲ့ကျန်းမာရေးကိုစိုးရိမ်စရာဖြစ်နေကြောင်းရေးထားတာပါပ
ပမောက်ခထနေရဲ့ဖခင်ဖြစ်သူကလည်းလက်ရှိကင်ဆာကုတ္တနေရာချောင်းသူမကပြောဆိုပြီးခင်ပွန်းဖြစ်သူကိုစာနာထောက်ထားမှုနဲ့ဩစတေးလျကိုပြန်ခွင့်ပြုဖို့အာဏာပိုင်တွေကိုတောင်းဆိုထားတာဖြစ်ပါတယ်။ထိုင်းမြန်မာနေဇက်ကဝင်ရောက်လာတဲ့ရွှေတိရိကန်ထရက်စစ်ကြွစည်း
6000ကျော်တန်ဖိုးစီရဲ့ကုသလုံးတစ်စိတ်မူရေးစီရိတ်ဖမ်းမိတာဖြစ်တယ်လို့မူရေးနှင်းနေတပ်ဖွဲ့ကဒုရဲကြုကဆိုပါတယ်။အခုဖမ်းမိရမူရေးစီဝါရနဲ့မူရေးခိုင်းဝင်တွေဟာချင်းနိုင်ငံဖောက်ရောက်နေဘက်မှာလှုပ်ရှားနေသူတွေဖြစ်ပြီးထိုင်းမြန်မာနယ်စပ်ကတမောတိုင်းရင်းသားလက်မှတ်ကန်ဆောင်ထားသူတွေဖြစ်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံရေးမတည်ငြိမ်တဲ့ကာလမှာရွှေတိရိကန်ဒေသက ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12113ညာလိုင်းဒိုမီတာ40 kHz 9413ညာလိုင်းဒိုမီတာ51 kHz 5895နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါသေးရှင်။အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုအသစ်တွေတိုးလာနေတဲ့ကိစ္စကိုစိုးရိမ်ကြောင်းပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာဘီဖက်မာတီကတနင်္ဂနွေနေ့မှာပြောဆိုလိုက်ပြီးကာကွယ်ဆေးထိုးရေးအတွက်လိုအပ်ချက်တစ်ခုဖြစ်တဲ့သတင်းအချက်အလက်အမှားတွေကိုရှင်းလင်းဖယ်ရှားရေးထိတိယောက်ယောက်မလုပ်တဲ့လူမှုကွန်ရက်မီဒီယာလုပ်ငန်းတွေကိုလည်းအပြစ်တင်ထားပါတယ်။အမေရိကန်ပြည်တော်စုမှာနေ့စဉ်လူနာသစ် 29,000 လောက်စစ်ဆေးတွေ့ရှိနေတာဟာဆိုရင်နိုင်ငံမှာကပ်ဘေးစာပြီးပြန့်နှံ့ခဲ့တဲ့2020ပြည်နှစ်အေဘီလာကအခြေအနေမျိုးနဲ့တူနေကြောင်းဒီကိစ္စကိုစိုးရိမ်ကြောင်း Fox News Sunday အစီအစဉ်မှာဒေါက်တာမာတီကပြောဆိုခဲ့တာပါကူးစက်မှုမြန်လှတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ် Delta မျိုးကွဲကအထူးတလဲပြဿနာဖြစ်နေကြောင်းနဲ့ကရောဂါဘေးကြီးကနေမလွတ်မြောက်သေးကြောင်းဒေါက်တာမာတီကပြောပါတယ်ကာကွယ်ဆေးထိုးထားပြီးသားသူတွေအတွက်တော့အထူးအကာအကွယ်ဖြစ်နေတာကသတင်းကောင်းပါလို့လည်းပြောပါတယ်အမေရိကန်ပြည်ထောင်စုအတွင်းတရက်ကိုလူ250ကျော်သေဆုံးနေရတဲ့လက်ရှိအခြေအနေမှာသေဆုံးရသူတွေရဲ့95ရာခိုင်နှုန်းကကာကွယ်ဆေးမထိုးထားသူတွေဖြစ်ကြောင်းလည်းဒေါက်တာမာတီကထပ်လောင်းပြောပါတယ်ရှင်
။အာဖဂန်နစ္စတန်အစိုးရဟာပါကစ္စတန်မှာရှိနေတဲ့သူရဲ့စံတမန်အလုံးကိုတနည်းနည်းနဲ့ပြန်လည်ခေါ်ယူလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပကအာဖဂန်စံမကြီးရဲ့သမီးခိတပြန်ပွဲဆွဲခံခဲ့ရပြီးတဲ့နောက်သူတို့သံတမန်တွေရဲ့လုံခြုံရေးအန္တရာယ်ရှင်းလင်းပြီးပြန်ပြေးဆွဲမှုအတွက်တရားမျှတမှုဖော်ဆောင်ပြီးချိန်အထိပြန်လည်ဆစ်လွတ်မှာမဟုတ်ဘူးလို့ဆိုရတယ်။ပါကစ္စတန်ဆိုင်ရာအာဖဂန်စံမကြီးရဲ့သမီးဆာလီဆာအလီခေလ်ဟာတောက်ကြနေတော့ကအမည်မသိသူတွေရဲ့နိုင်ပေါင်းများစွာကြာပြန်ပြေးဆွဲခံခဲ့ရပြီးပြင်းပြင်းထန်ထန်နှိမ့်ပတ်နှိမ့်ဆက်ခံခဲ့ရတယ်လို့အာဖဂန်အစိုးရကထုတ်ပြန်ကြေညာခဲ့ပါတယ်။ပါကစ္စတန်အစိုးရကတော့ဒီစိတ်ထိခိုက်ပွဲဖြစ်ရအတွက်အာဖဂန်တိုင်းကအကြောင်းကြားပြီးချက်ချင်းအစင်းမြင့်စုံစမ်းစစ်ဆေးခဲ့တယ်လို့တုံ့ပြန်ပါတယ်။အာဖဂန်အစိုးရကလည်းအဖွဲ့တစ်ခုပါကစ္စတန်ကိုမကြာခင်တွားရောက်စုံစမ်းစစ်ဆေးပြီးတွေးလာရတဲ့အခြေအနေအရနောက်ထပ်အရေးယူမှုတွေချမှတ်သွားမယ်လို့အာဖဂန်ဘက်ကပြောထားပါတယ်။ပါကစ္စတန်အစိုးရကတော့ဒီလိုအာဖဂန်သံတမန်တွေကိုပြန်လည်ခေါ်ဆောင်သွားတာဟာကံမကောင်းအကြောင်းမှားတဲ့ဝန်내ဝယ်ဖြစ်ရလို့တုံ့ပြန်ထားပါတယ်။
ရေနံစည်းမတိမငိမ့်ဖြစ်တဲ့ကိစ္စကိုအစိုးရပိုင်းကအငင်းပွားခဲ့ပြီးတဲ့နောက်မှာအိုးပက်ရေနံတင်းဖို့ရောင်းချတဲ့နိုင်ငံများအဖွဲ့နဲ့မဟာမိတ်နိုင်ငံတွေကြားအပြည့်အဝသဘောတူညီချက်ရရှိပြီးဖြစ်ကြောင်းအာရဗ်စော်ဘွားများပြည်ထောင်စု UAE ရဲ့စွန့်အင်ဝန်ကြီးကပြောပါတယ
် I would like to confirm that UAE is committed to this group and will always work with it and within this group to
တဘောတူညီချက်ရရှိရေးအွန်လိုင်းဆွေးနွေးပွဲအပြီးမှာ UAE ရဲ့စွန့်အင်ဝန်ကြီးဆူဟီလ်အယ်မာဇူအီကသတင်းထုတ်တွေကိုအခုလိုပြောဆိုခဲ့တာဖြစ်ပါတယ် UAE ကရေနံထုတ်လုပ်မှုအဆင့်တိုးမြင့်လိုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအခုဇူလိုင်လအစောပိုင်းတုန်းကထုတ်လုပ်မှုအဆင့်မညီမျှမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါတခြားသဘောကွဲတဲ့ကိစ္စတွေရှိနေကြတဲ့အာရဗ်ပင်လယ်ကွေ့ကအင်းကြီးချင်း UAE နဲ့ဆော်ဒီအာရေဗျာနိုင်ငံခြားမှာဒီကိစ္စနဲ့ပတ်သက်ပြီးတင်းမာခဲ့ကြပါတယ်
အမေရိကန်ပြည်ထောင်စု Oregon ပြည်နယ်တောင်ပိုင်းတော်မီလောင်ကျွမ်းမှုဟာစနေနေ့ညနေပိုင်းအထိဧကပေါင်း3စင်းအထိကျပြန့်လာခဲ့ပြီဖြစ်ပါတယ်။ မိသားသမားပေါင်း 2,000 ကျော်ကဝိုင်းဝန်းငြိမ်းသက်နေကြပြီမဲ့လုံခြုံမှုပမာဏရဲ့22ရာခိုင်နှုန်းလောက်ကိုပဲထိန်းသိမ်းနိုင်သေးတယ်လို့ AP သတင်းကဖော်ပြပါရယ်ဇူလိုင်4ရက်နေ့ကမိုးကြိုးပြစ်လို့စတင်ခဲ့တဲ့ဒီတော်မီဟာအခုအခါမှာကယ်လီဖိုးနီးယားနဲ့နေဗားဒါးပြည်နယ်နှစ်ခုစုံရာမက်ကဗီလ်မြို့လေးကိုချိန်ချောက်နေတဲ့အချိန်နဲ့ရောက်ရှိလာတဲ့အတွက်လူအများအပြားပေးကင်းရာကိုပြောင်းရွှေ့နေကြရပါတယ်ခင်ဗျာ
တနင်္လာနေ့မနေ့ခင်ထိတ်တန့်အောင်မြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ဦးကျော်စံသားတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့ဒီသတင်းပြပုတ်ချက်တစ်ပုတ်နဲ့အရင်ဦးဆုံးစတင်ကြပါတယ်မနိုင်မနေ့ဖြစ်နေတဲ့မြန်မာပြည်ကကိုဗစ်အခြေအနေကိုပြောပြမှာပါကိုဗစ်ကရောဂါကူးစက်မှုမြန်မာနေတဲ့မြန်မာနိုင်ငံမှာရောဂါကူးစက်ခံရသူတွေဆေးရုံမှာကုသခွင့်ရဖို့အခက်အခဲရင်ဆိုင်နေရတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်အခုလိုကုသမှုအရေးပေါ်လူအချက်ကိုကူညီဖို့ခရီးယန်ယဟန်အမတ်ချားစ်မွန်ဘူကလည်းတိုက်တွန်းပါတယ်ဒီအကြောင်းကိုရန်နိုင်ကပြောပြမှာဖြစ်ပါတယ
်မြန်မာနိုင်ငံမှာဇွန်လ18ရက်နေ့စနေနေ့တရက်ထဲရောဂါကူးစက်သူ9,985ဦးနဲ့သေဆုံးသူ132ဦးရှိခဲ့ပြီးတော့ရောဂါကူးစက်မှုအရေးအတွက်တွေလည်းတိုးလာနေပါတယ်နိုင်ငံတော်မှာကိုရက်တာအများပြည်သူရုံးပိတ်ရသတ်မှတ်ပြီးလူတွေကိုလည်းမလိုအပ်ရင်အပြင်မထွက်ကြဖို့ကန့်သတ်ချက်တွေထုတ်ပြန်ထားပေမဲ့လည်းကူးစက်မှုနဲ့သေဆုံးမှုတွေဆက်ပြီးတော့တိုးလာနေတာပါအခုလိုယောဂကူးစက်မှုတွေတိုးလာနေတာကြောင့်ဆေးရုံတွေအနေနဲ့နောက်ထပ်လူနာသစ်လက်ခံဖို့အတွက်ခက်ခဲနေသလိုပြင်ပလူနာအဖြစ်နဲ့ကုသဖို့အပိုင်းမှာလည်းအဆင်မပြေမှုတွေဖြစ်နေတယ်လို့မိသားစုဝင်တွေကိုယ်တိုင်ယောဂကူးစက်ခံထားတဲ့ရန်ကုန်မြို့ကအမည်ဖော်လိုတဲ့ဆရာဝန်တဦးကပြောပါတယ
်လူတွေရဲ့ဒုက္ခဘယ်လောက်ထိများလဲဆိုတာတော်တော်ကိုကြားဟိုပြောရရင်တော့ဟိုစိတ်ဆင်းရဲဖို့ကောင်းတယ်ပေါ့ဥပမာဆိုကြပါစို့ကျွန်တော်ပဲပေါ့အဲ့အမျိုးသမီးကဒီ7မှာအောက်ဆီဂျင်စပြီးတော့ကျလာတဲ့အခါကျတော့ကျွန်တော်ကဆေးရုံတွေကိုကျွန်တော်အစိုးရဆေးရုံကတော့ဝေးပါတယ်ဗျာတော်တော်ကြီးကိုဝေးတယ်အဲတော့ပုတ်ကြီးကအပြင်ဆေးရုံအားကြီးကိုကျွန်တော်ဖုံးဆက်တဲ့အခါကျတော့ဆေးရုံတက်ဖို့မဟုတ်ဘူးကွန်ဆတ်လုပ်ဖို့ပဲဖိစီရှင်ချက်စ်ဖိစီရှင်ဘယ်သူရှိလဲကျွန်တော်ကွန်ဆတ်လုပ်ချင်တယ်အဲတော့ဘဝနေလက္ခဏာကြီးပြန်ပြီးကိုဗစ်လက္ခဏာကြီးရှိလားရှိတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့မရဘူးလေနော်နောက်တော့ကမထိုင်နဲ့ဆရာဝန်ကြီးကလည်းအများကြီးပဲအဲ့ဒီလိုဆေးရုံမတက်ဘူးကြာ OBD ပြမယ်ဆိုတာတော့မရဘူးဆိုတော့ဒီဆေးရုံကဘာလို့ပုံလဲเนาะဒါ international ဆေးရုံလို့ပြောတယ်เนาะအားကြီးဆိုတာဘာလို့ဖွင့်လာတာတော့ကျွန်တော်ကသွားပြချင်တယ်ပြချင်တဲ့ခါကျတော့ခုနပြောတဲ့ physician တွေတယောက်မှကြည့်မပေးနိုင်ဘူးအဲ့တော့ဘယ်လိုလုပ်ပေးနိုင်လဲဆိုတော့ OBD ကိုလာပြပါတဲ့လာပြလိုက်ရင်တို့ MO လေးကြီးကြည့်ပေးမယ်လိုအပ်ရင်ဆေးရုံကြီးကိုလွှဲမယ်ဟာဆေးရုံကြီးကိုလွှဲလို့ရှိရင်ဆေးရုံကြီးရဲ့လက်ခံမှာမဟုတ်ဘူးလေသာတိမြာပဲဟောလက်မခံနိုင်တဲ့အောင်သူရှိလာပြီးတော့ပြပြီးတော့ကျွန်တော်ကဘာသာလုပ်အောင်မဟုတ်တယ်မင်းတို့လည်းတက်လို့မရဘူးကိုဘက်ကိုပဲလွှဲမယ်ဆိုတော့ပတ်စံကုန်သွားတာပဲထင်တာပေါ့
ကျမကြီးဝန်ကြီးဌာနကမနေ့ကတရားဝင်ထုတ်ပြန်တဲ့စည်းရင်းအရတော့စုစုပေါင်းကူးဆက်သူဟာ23,900ကျော်သွားပြီဖြစ်တယ်လို့ဖော်ပြထားပါတယ်ဒါပေမဲ့ကူးဆက်မှုတွေကတရားဝင်ဖော်ပြထားတာထက်ပိုများနိုင်တယ်လို့လည်းကျွမ်းကျင်သူတွေဘက်ကခန့်မှန်းနေပါတယ်ကူးဆက်သူရေအတွက်တိုးလာနေတာနဲ့ကူးဆက်မှုအခြေအနေနဲ့ပတ်သက်ပြီးအစိုးရရန်ကုန်မြို့ကဆရာဝန်ကအခုလိုဆက်ပြောပါတယ
်။အိမ်ဆိုလို့ရှိရင်အိမ်လုံးချွတ်တည်းပဲဖြစ်တာလေ။လုံးမမလုံးပဲ။တယောက်ဖြစ်တယ်ဆိုတော့အခုကျွန်တော်ဆိုလို့ရှိရင်ကျွန်တော်အိမ်မှာဆိုလို့ရှိရင်လားအလုံး၄ယောက်ဖြစ်တယ်။၃ယောက်ကရော်ဘော်ကြီးရပါပြီ။တယောက်ချန်နေတယ်။ယောက်ကမအိမ်မှာဆိုလို့ရှိရင်ဘူပဏ္ဏယောက်ဖြစ်နေလို့လက်ရှိ၆ယောက်ဖြစ်နေ။အဲ့တော့ဘယ်လိုလုပ်မလဲ။ကူးစက်မှုအနေနဲ့ဒါတောင်မှတော့ကျွန်တော်တို့ဒီ congested area မှာနေရလို့ရမဟုတ်ဘူး။ကိုယ်ချန်ကိုယ်ဝင်နေကိုယ်အိမ်မှာကိုယ်နေရလို့လေ။အဲ့တော့တိမ်နဲ့တိမ်တက်ချက်နေတဲ့နေရာမျိုးအိမ်ဒီတားကက်တွေကျက်နေတယ်တိမ်ထဲမှာလည်းပြစ်သိမ့်နေရတယ်ဆိုရင်စဉ်းစားကြည့်ပါဘယ်လိုရှိမလဲဆိုတာ
အခုလိုကူးစက်မှုတွေတိုးလာနေချိန်မှာပဲရန်ကုန်မြို့ကခရစ်ယာန်ယဟန်အမတ် Cardinal Charles Bo ကလည်းမြန်မာနိုင်ငံအတွက်ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေတယ်ဆိုပြီးတော့မေတ္တာရပ်ခံလိုက်ပါတယ်ကိုဗစ်ဝေနာရှင်အတော်များများရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာတော့အောက်ဆီဂျင်ရဖို့အခက်အခဲကလည်းတစ်ခုဖြစ်ပါတယ်တချို့နေရာတွေမှာဆိုရင်အောက်ဆီဂျင်ထုတ်တဲ့ဆက်ရုံတွေနဲ့ဆိုင်းတွေကိုစစ်တပ်ဘက်ကကန့်သတ်တားဆီးတာတွေရှိတယ်လို့လူမှုကွန်ရက်တွေမှာဖော်ပြထားတာကိုတွေ့နေရပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီး VOA အနေနဲ့သတိကြားအတည်ပြုနိုင်ခြင်းတော့မရှိပါဘူးဒီချိန်နေနဲ့ပတ်သက်ပြီးအဆိုပါရန်ကုန်မြို့ကန်ကတော့
အောက်ဆီဂျင်အနေနဲ့တော့ပြောရရင်အင်မတန်ဟိုမှဆိုးဝါးရီလောက်ရည်လောက်သွားတာပေါ့အောက်ဆီဂျင်ဆက်ရုံတွေကိုလိုက်ပြီးတော့နော်မဖြစ်အောင်လို့ပြောတယ်မဖြစ်အောင်ဆိုတော့သူတို့ရဲ့ demand တွေကိုသူတို့ကပြည့်အောင်လုပ်တာတကယ်တမ်းကျတော့ဆေးရုံတွေမှာသူတို့အနေနဲ့သူရှိပြီးသားပြအောက်ဆီဂျင် plant တွေရှိပြီးသားအဲဒီအရင်လူတွေအတွက်ကြောင့်ဘယ်လိုလုပ်လဲတော့မသိဘူး
တမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံမှာအောက်ဆီဂျင်အလုံးလောက်ရှိတယ်လို့ပြောထားပေမဲ့ရန်ကုန်ပါဝင်မြို့ကြီးတော်များများမှာလိုအပ်နေတဲ့အောက်ဆီဂျင်အလုံးလောက်မရရှိနိုင်တာကြောင့်နေ့စဉ်နိုင်ပေါင်းများစွာကြာတဲ့အထိအောက်ဆီဂျင်တန်းစီဆောင်ဆိုင်နေကြသူတွေရဲ့ဓာတ်ပုံတွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေသလိုမိသူကျိုးဆက်တွေရှိတဲ့နေရာတွေမှာလည်းအလောင်းတွေစုပုံနေတဲ့ပုံတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ကိုဗစ်ကြောင့်မြန်မာနိုင်ငံမှာပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုကိုရန်နိုင်ပြောပြသွားတာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေတစ်ခုပြီးတစ်ခုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမယ့်အထက်ကမှမြန်မာအရေးဆွေးနွေးကံမဲ့ဖြစ်ပါတယ်မြန်မာနိုင်ငံကဂီတဖန်တီးနေကြသူတွေအနေနဲ့ကိုလှုပ်ချင်တာဆက်လှုပ်သွားဖို့အရေးကြီးတယ်လို့ Electronic ဂီတဖန်တီးသူစုစုကပြောပါတယ်ဒီစစ်အနာသိမ်းမှုကြောင့်ကိုရဲ့ဖန်တီးနိုင်စွမ်းကိုအထီးခိုက်မခံဖို့လဲသူကတိုက်တွန်းပါတယ်ဘာစီလိုနာမြို့မှာရောက်ရှိနေတဲ့ဂီတဖန်တီးသူစုစုကိုမတ်စုမြတ်မွန်ကဆက်သွယ်မေးမြန်းထားပါရယ်ခင်ဗျာ
မင်္ဂလာပါစုစုရှင်DJ စုစုကတော့မြန်မာနိုင်ငံကဒီနာမည်ကျော်ကြားတဲ့ DJ တယောက်ဖြစ်ပါတယ်ဒီမြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာပေါ့နော်ဒါတော့လက်မခံနိုင်လို့လမ်းပေါ်ထွက်ပြီးတော့မှဆန္ဒပြတဲ့ထဲကလူငယ်ဂီတသမားကြောက်လည်းဖြစ်ပါတယ်ဆိုတော့အခုလောလောဆယ်တော့စုစုကဘာစီလိုနာမြို့မှာစပိန်နိုင်ငံဘာစီလိုနာမြို့မှာရောက်နေပါတယ်ဆိုမကြခင်တုန်းကလည်းဒီဘာစီလိုနာကဒီရှေးဟောင်းပေါ့နော်အချိန်ကြီးကနာမည်ကြီးနေရာတစ်ခုမှာမြန်မာနိုင်ငံအတွက်ကိုဒီဆန္ဒပြပွဲတစ်ခုလုပ်ခဲ့ပါတယ်ဆိုတော့အရင်ဆုံးအဲ့ဒီဆန္ဒပြပွဲအကြောင်းပြောပြပါလားရှင်
ဟုတ်ကဲ့ဗျမင်္ဂလာပါကျွန်တော်ကဒီစဉ်းစားပြဆိုရင်ပေးမှာပြရလဲဆိုရင် Lactatrion Barcelona မှာပြရတယ်ဆို Lactatrion ဆိုရင် Barcelona ရဲ့ City Center Iconic Building ပေါ့ကျွန်တော်အဲ့မှာလဲit's very populated လူလည်းအများကြီးရှိရယ် so I was like this should be the perfect spot အဲ့မှာဘလို့စဉ်းစားပြထားရလဲဆိုရင်မနက်နိုင်ငံမှာFebruary 1st net until now what happened the whole story in 10 posters
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကနေပြီးတော့ဒီနေ့ထိဘာတွေဖြစ်နေသလဲဆိုတာကို poster 3ခုလောက်ပြီးတော့ဆန္ဒပြပါတယ်မြန်မာနိုင်ငံအတွက်ရမုံငွေရှာတဲ့ပုံတွေတည်ဆုံးသွားတဲ့တရေကောင်းတွေရဲ့ဓာတ်ပုံတွေပါတဲ့ poster တွေနဲ့ဆန္ဒပြခဲ့တာပါနိုင်ငံတကာက generation z မျိုးဆက်တွေနဲ့ချိတ်ဆက်ပြီးတော့မြန်မာနိုင်ငံအကြောင်းသိအောင်လို့လူမှုကွန်ရက်တွေပေါ်ကနေပြီးတော့လှုပ်ရှားတဲ့လှုပ်ရှားမှုတစ်ခုဖြစ်လာအောင်ကျွန်တော်စပိန်မှာကြိုးစားနေပါတယ်ဥရောပမှာကိုဗစ်နဲ့ပတ်သက်တဲ့သတင်းတွေလွှမ်းမိုးနေပြီးတော့မြန်မာနိုင်ငံအတွက်သတင်းလုံလုံလောက်လောက်မရှိတဲ့အတွက်လူတွေပိုသိအောင်လို့လုပ်မယ်စဉ်းစားထားပါတယ
်။ News and communication about our country because they're talking a lot about COVID and many things like this and but မနောနိုင်ငံကြောင်းသိမရှိလို့ကျွန်တော်အဲ့လိုစဉ်းစားထားပါဗော။ Yeah.
So သူဆိုတဲ့မြန်မာနိုင်ငံမှာဒီအာနာသိန်းနဲ့ February 1ရက်တုန်းကတော့မြန်မာနိုင်ငံမှာရှိနေတယ်ပေါ့လေအဲ့ဒီအချိန်မှာတော့ဆိုတော့ဒီ February 1ရက်အာနာသိန်းနဲ့ဟိုမတိုင်ခင်နဲ့အဲ့ဒီအာနာသိန်းပြီးတဲ့နောက်မှာလူငယ်တယောက်အတွက်ပေါ့နော်ဘယ်လိုမျိုးအပြောင်းလဲတွေဖြစ်သွားရဲဆိုတာရောပြောပြပါလားရှင
် So it was very shocking for me it was very shocking because ခုကကျွန်တော်မှတ်နေရကျွန်တော်ခုက3နိုင်မနိုင်တော့စာနိုးတယ်ဒါပြင်ကျွန်တော်တင်ငရှင်တေရောphone set la and he was like jnaw pheo pan pan wa ba elo pyo tha da pyin jnaw le jnaw shock phi wa ba
ai phi ni le pheo pan
ne not my father but my friend's father so da pyin he said
jnaw tin ngin ga tu phi ko phan twar le lu pyo wa de tu ga be sit tet ana tin lai bi lu pyo pya wa de jnaw le toror so yin twar wa de a thu phi ko mi da su twar ba jnaw ba lu ya me man le ma ti ba wu နောက်ပိုင်းတော့ကျွန်တော်မိသားစုစုဝင်တချို့လည်းထွက်ပြေးရတယ်ပုန်းနေရတယ်အဖမ်းခံရသူလည်းရှိပါတယ်ပြီးခဲ့တဲ့နှစ်ပတ်လောက်ကမှတည်တာဆိုလို့ရှိရင်တယောက်ကတည်တံအပြစ်ပေးခံရနိုင်တဲ့အခြေအနေရင်ဆိုင်နေရပါတယ်ပထမဆုံးကျွန်တော်တုံ့ပြန်မှုကတော့မိသားစုဝင်ဖမ်းခံရတော့ကျွန်တော်မလုပ်ရမလဲပေါ့မိသားစုကပထမရေးကြည့်ရလी
just 2 weeks ago ဆိုရင် death penalty နဲ့ waiting တောင်းလည်းရှိနေပေါ့အဲဆိုရင်အဲ့တင်းကျွန်တော်လည်းဒီမှာ first reaction ဆိုရင်ကျွန်တော်မိသားစုကိုဖမ်းမိသွားလို့ကျွန်တော်အဲ့ဒါဘယ်လိုလို့ပေးရမလဲပေါ့ so that was my first reaction because family first and after when I see that everyone was in the same situation so you know လက်အပြင်ထွက်တယ်တပြင်အဲ့လို media ပို့ things
like that, but mostly non-violent actions.
Making protests with these, like, many of my friends are very angry, but I understand their anger. But
I just
really studied a lot of non-violent actions and strategies. That's what I did the most. But for my career, of course, it was devastating as a musician. For my career, it was pretty devastating because. I'm not sure I can speak too much about details because of the safety.
Okay, so
I was saying, it's mostly cutting creative. Like, as an artist, we want to be creative in any way. Like, musicians, like.
Communication, then
it's also very hard for those that wanted to do tours in outside countries and things such as, you know, and not being able to travel. So it's very handicapping and it feels kind of hopeless. Like, I'm half European, so in general, I want culture and educate those people. I was also in general, my other half is in a democratic country, my young man. So, agriculture, what is a true freedom? So, I learned what was the value.
Democracy and net Tarago General Kansati Shivare, Alon Lulampu Kansatine, Danduni Mare, Sisilono Shitin Esurago General Nale the Bobo Tower. Anamdinga, Imanangale, Riglangu Utini Esura Duyaro, General Toroli Wanda Giaware. Dime Dari Alo, Nyarinji, Piopiacona, Tiku, one is Yakomare. Erajamu General Bama Malope, Design Mininamau, တခုခုမှားနေတယ်ဆိုရင်မှားနေပါတယ်လို့ထောက်ပြမယ်တောင်းရှိတယ်လို့ခံယူထားပါတယ
်ဆိုဆိုကပြောခဲ့တယ်လို့ပဲပေါ့နော်ကံကောင်းတာတခုကတော့ဆူဆူကဒီပြည်သက်နိုင်ငံသားတယောက်လည်းဖြစ်နေတဲ့အခါကျတော့ဒီအာနာသိမ့်ပြီးတဲ့နောက်မှာမြန်မာနိုင်ငံတွေကနေပြောလွတ်လွတ်ကူကူဒီတခြားနိုင်ငံကိုထွက်သွားနိုင်နေပေါ့လေဆိုတော့အခုလောလောဆယ်ကစပိန်နိုင်ငံမှာရောက်နေတယ်ဆိုတော့ဒီဆူဆူကလည်းအစောပိုင်းကပြောသလိုပဲဒီစပိန်နိုင်ငံမှာလည်းမြန်မာနိုင်ငံအတွက်ကိုဆန္ဒပြပွဲတစ်ခုလုပ်ထားရဲဆိုတော့နောက်ရှေ့ဆက်ပြီးတော့ဒီလိုမြန်မာနိုင်ငံအတွက်ပေါ့နော်ဘာတွေလုပ်ဖို့တခြားအစီအစဉ်တွေရှိလဲဘာတွေလုပ်ထားပါလဲရှင
်ကျွန်တော်အခုကဟုတ်ရဲ့ပြင်သစ်မီဒီယာနဲ့လုပ်ထားပြီးဆိုအဲ့လိုပြင်သစ်တယ်လီဗီဇန်ရေဒီယိုစတေးရှင်ဆို I did some of those quite early like February or March something like this ဒါမဲ့အခုကပါစီဇန်တန်လေးလာဆိုရင်အဲ့လို documentary ရိတ်ဖို့ရေးထားတဲ့ဥစားလ
ေတော်စောစောဖေဗူလာမတ်လလောက်ကလေးကပြင်သစ်ရုပ်သံဌာနတွေရေဒီယိုတန်လွှင့်ဌာနတွေနဲ့မြန်မာနိုင်ငံအကြောင်းအစီအစဉ်တွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့မှတ်တမ်းရုပ်ရှင်ကိုအီတလီမီဒီယာလုပ်ငန်းတစ်ခုနဲ့ဩဂတ်စ်လကြာရင်လုပ်ဖို့ရှိပါတယ်စပိန်ကသတင်းမီဒီယာတန်လွှင့်လုပ်ငန်းတွေနဲ့လည်းမြန်မာနိုင်ငံအကြောင်းကိုလူတွေပိုသိနိုင်မယ့်ကိစ္စတွေလုပ်ဖို့အစီအစဉ်တွေရှိပါတယ်ဂီတအသားပြီးတဲ့မီဒီယာတွေမှာလည်းသူ့နိုင်ငံအကြောင်းသိအောင်လုပ်နေတဲ့မြန်မာနိုင်ငံကကောင်လေးတယောက်ရဲ့လှူရှားမှုဆိုတာမျိုးတွေပြောပြနေအောင်လို့လုပ်နေပါတ
ယ်။အပြင် one Burmese boy is trying to protest for his country for journal things like this because even if I'm the only one in the country like I want to
ဒီနိုင်ငံမှာကျွန်တော်တယောက်တည်းဖြစ်နေအောင်မှမြန်မာပြည်သူတွေအတွက်ကူညီလှုပ်ပေးခြင်းပါတယ်။မြန်မာနိုင်ငံကအကြောင်းတွေသိအောင်လို့ပြောမပြနိုင်တဲ့သူတွေကိုစားကျွန်တော်ကပြောပြပြီးတော့လူတွေပူသိသွားအောင်လို့လုပ်နိုင်ဖို့ကြိုးစားနေတာပါ။တချိန်တည်းမှာကျွန်တော်နေထိုင်ရေးအတွက်လုပ်နေရတယ်ဆိုတော့အဲ့ဒီနှစ်ခုလုံးအဆင်ပြေအောင်လုပ်နိုင်ဖို့တော့တော်တော်လေးကြိုးစားနေရပါတယ
်ဆိုအဲ့တော့ကိုကဒါအခုဒါမျိုးတွေလုပ်နေတယ်ဆိုတာတယောက်တည်းလုပ်နေတာပေါ့လေဆိုကိုတယောက်တည်းလုပ်နေတာကတော့ဒီမြန်မာနိုင်ငံတစ်ခုလုံးမှာဖြစ်နေတာအတွက်ကိုဘယ်လောက်ထိထိရောက်မယ်လို့ရောထင်ပါလဲရှင
် If it's enough to save one life it's enough for me gua to be honest like if it's a fundraiser that can send at least $10 to one of the ethnic fleeing group so yeah that's enough for me and of course
လူတယောက်အသက်ကိုကယ်နိုင်ရဲဆိုရင်ကိုကျွန်တော်ကျေနပ်ပါတယ်ထွက်ပြေးနေရတဲ့တိုင်းသားတွေအတွက်အလူ10ဒေါ်လာပဲရတယ်ဆိုရင်လည်းကျွန်တော်ကျေနပ်ပါတယ်တခြားသူတွေလည်းအားကျပြီးတော့အများကြီးလိုက်လောက်တာမျိုးဖြစ်စေချင်တာပါမြန်မာနိုင်ငံနဲ့ပတ်သက်တာတွေကိုပို့ပြီးတော့သဘောပေါက်သိအောင်လို့ပြောနေစေချင်တာပါစစ်ဘွားတက်ရောက်မှုတွေအများကြီးဖြစ်လာဖို့ပဲဆုတောင်းပါတယ
် it actually is right now gua so yeah that's about it
နောက်ဆုံးမေးချင်တာတော့ပေါ့နော်အခုတော့ဆောအခုဆိုကိုကဒီဘာစီလိုနာမှာရောက်နေပြီးတော့ကိုလှုပ်ချင်တဲ့ဒီအနုပညာအလုပ်တွေကို DJ တယောက်အနေနဲ့ဆက်ပြီးတော့လုပ်နိုင်တဲ့အခြေအနေမှာရှိတယ်။ဒါပေမဲ့ဒီမြန်မာနိုင်ငံမှာရှိနေတဲ့တခြားကိုလိုပဲ DJ တွေနောက်တခြားဒီအနုပညာရှင်တွေပေါ့နော်ဂီတသမားတွေရောဆူဆူအနေနဲ့ဗာပြောချင်ပါလဲရှင်ဘယ်လိုအားပေးချင်ပါလဲရှင်
။ဘယ်လိုအားပေးချင်ရလဲဆိုရင် Don't lose hope keep creating
I'm sure လိုက်ပါနဲ့ကိုဖန်တီးချင်တာကိုဆက်ပြီးတော့ဖန်တီးပါကိုဖြစ်ချင်တာတွေကိုဆက်လုပ်ပါကျွန်တော်တို့အနိုင်ရမှာပါပဲလို့ပဲတခြားကြီးကြသမားတွေကိုပြောချင်ပါတယ်ခက်ခဲခဲကြော်လွှားရမယ့်ကြီးချမ်းဖြစ်ပေမဲ့တနည်းမှာတော့ကျွန်တော်တို့နိုင်မယ်လို့ထင်ပါတယ်အားလုံးဖြစ်ချင်တဲ့ဆန္ဒတွေတူညီနေကြပါတယ်ကိုဖန်တီးချင်တာကိုဆက်ဖန်တီးနေဖို့ကတိတ်ကိုရည်ကြီးပါတယ်တို့ကြောင့်ကိုဖန်တီးနိုင်စွမ်းတွေပြတ်မသွားဖို့လိုတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
Creating is also very important gua don't let them cut off your creativity for sure keep living basically yeah
ကျေးဇူးများတင်ပါတယ် DJ ဆူဆူရှင
်ကျေးဇူးတင်ပါဗျာ
Electronic နဲ့ဂီတဖန်တီးသူ DJ ဆူဆူနဲ့မတ်ဆူမြန်မွန်ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရပါပါခင်ဗျာမကြာခင်မှာနောက်ထပ်အပတ်စဉ်ကဏ္ဍတွေကိုလည်းဆက်ပြီးတင်ဆက်သွားဖို့ရှိပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့Tomorrow view in Myanmar by Pema Samyana ko yauk shi nai ma de 8473748.info phit par de da pyin lumu kon ye samyana ri phit de YouTube ne Twitter samyana ri ga ni le na sin chi shu tadin ni ko phat shu lo ya ba de view in Myanmar by YouTube leisa ga youtube.com/viewabamischannel phit par de salon maung ga voabursechannel phit par de YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voaburmese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်ဗျာခင်ဗျာ VOA ရဲ့မြန်မာစံတော်ချိန်ဒီမနက်6နာရီခွဲမှာအခုဆက်ပြီးတော့ထုတ်လွှင့်မဲ့အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့လိုင်းဒိုမီတာ24 kHz 11339လိုင်းဒိုမီတာ40 kHz 9439လိုင်းဒိုမီတာ58 kHz 5809နဲ့လိုင်းလက်မီတာ190 kHz 1595ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်။အရင်ဦးဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ပဲဖြစ်ပါတယ်။COVID-19 ကာကွယ်ကူတာမှုဘယ်လိုအခြေအနေရောက်နေသလဲစစ်ကောင်စီကရောဖြေရှင်းနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပါတယ်မိုင်းအင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပ
ါပြီးခဲ့တဲ့ရက်ပိုင်းက Facebook လူမှုကွန်ရက်ဆက်မျက်နှာမှာရန်ကုန်မြို့ရေဝေးသုတ်တံမှာမိသူဂျိုဖို့ရုပ်အလောင်းတွေကိုတန်းစီထားတဲ့ဓာတ်ပုံနဲ့ဗီဒီယိုဖိုင်တချို့ပြန့်နှံ့ခဲ့ပါတယ်။ဓာတ်ပုံနဲ့ဗီဒီယိုဖိုင်တွေမှာမြင်ရသမျှတချို့ရုပ်လောင်းတွေကိုအကောင့်တွေထဲထည့်ထားကြပေမဲ့ရုပ်လောင်းတော်တော်များများကိုတော့စောင်းလို၊ဖျားလို၊ပလတ်စတစ်မိုးကစားလိုမျိုးပတ်ထားပြီးကျန်းပြင်ပေါ်ကိုချမိသူဂျိုဖို့တန်းစီထားတဲ့အနေအထားမျိုးတွေပါ။ဒီဆုံးသွားသူတွေရဲ့ရုပ်လောင်းတွေကိုမိသူဂျိုပေးနိုင်ဖို့ကူညီပေးနေကြတဲ့ပုဂ္ဂလိကပရဟိတလုပ်ငန်းလုပ်ကိုင်နေသူတွေကတော့ရေဝေးသုတ်တံမှာမိသူဂျိုဖို့ရောက်နေတဲ့ရုပ်လောင်းတွေအလွန်များတယ်အဲ့ဒီတဲမှာ COVID-19 ကြောင့်သေဆုံးသူဘယ်နှယောက်ရှိတယ်တိတိကျကျမပြောနိုင်ပေမဲ့ပုံမှန်မိသူစုပေးနေတဲ့အရေးအတွက်ထက်အများကြီးပိုများနေတော့အဲ့ဓာတွေဟာ COVID-19 ကြောင့်သေဆုံးတာမျိုးဖြစ်နိုင်တယ်ရုပ်လောင်းတွေများလွန်းတာကြောင့်အခောင်းဝယ်ယူရခက်ခဲလာလို့အခောင်းမပါဘဲစောင်ပတ်ဖျာပတ်ပြီးမိသူစုကြရတယ်ညဘက်ရောက်သည့်အထိအလောင်းအားလုံးမိသူစုလို့မပြီးစည်းနိုင်တာကြောင့်ရုပ်လောင်းတွေကိုထားရစ်ခဲ့ရပြီးမိသူဂျိုဆက်တာဝန်ရှိသူတွေကပဲညဘက်မိသူဂျိုပေးကြရတယ်လို့ဆိုကြပါတယ်။နောက်ရက်မှာတော့ရန်ကုန်မြို့တော်စီပင်သာရေးကော်မတီဟာရေဝေးမှာဂျိုရတဲ့ရုပ်အလောင်းတွေများပြားလွန်းတော့အခြားထိန်ပင်ကြီးစုနဲ့ကျူးချောင်တုတ်တန်တွေမှာပါမိသူဂျိုနိုင်အောင်မြို့နယ်ခွဲခြားပေးတဲ့မေတ္တာရက်ခံချက်တစ်ခုထုတ်ပြန်ခဲ့တာတွေ့ရပါတယ်။အထူးပဲကတော့ဒါတွေဟာအခုရက်ပိုင်းအတွင်းရန်ကုန်မှာ COVID-19 နဲ့သေဆုံးသူများပြားနေတယ်ဆိုတဲ့အထောက်အထားတွေပါပဲ။
တကယ်တော့မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းဟာ2021ဇွန်လစမ်းမှစပြုခဲ့ပြီးနေ့စဉ်ကူးစက်ခံရသူပြန်မြရာကနန်းဝင်းချင်ရှိခဲ့ပါတယ်။အရင် NLD အစိုးရလက်ထက်တုန်းကတော့ကိုဗစ်တားဆီးကာကွယ်တိုက်ဖျက်ရေးကော်မတီဟာမြို့တိုင်းလူလူလောက်မှ Fever Clinic တွေဖွင့်လှစ်ထားပြီးကိုအပူချိန်ရှိသူတွေနဲ့ကိုဗစ်ကူးစက်ခံတန်တရာရှိသူတွေကိုလက်ခံစစ်ဆေးပေးပါတယ်။စစ်ဆေးချက်အရဗိုင်းရပ်စ်ကူးစက်ခံရသူတွေကိုဆေးရုံနဲ့ကုသရေးစင်တာတွေကိုပို့တယ်လို့အတူနေမိသားစုဝင်တွေကိုနေအိမ်ကွာရန်တင်းဒါမှမဟုတ်အခြားဖွင့်လှစ်ထားတဲ့ကွာရန်တင်းစင်တာတွေပို့ပြီးစောင့်ကြည့်ဒါမှမဟုတ်ကုသမှုပေးပါတယ်။ကုသမှုပေးရမှာလဲတာမန်အခြေအနေတာမန်ထက်စိုးရင်ရတဲ့အခြေအနေအထူးပြုစိုက်ကြက်မှတ်ကုသရမယ့်အခြေအနေတွေအလိုက်ကြိုတင်ပြင်ဆင်ထားတဲ့ကုသရေးနေရာတွေကိုခွဲခြားပို့တဲ့စနစ်ကျင့်သုံးခဲ့တာတွေ့နိုင်ပါတယ်။လက်ရှိအခြေအနေအရင်တုန်းကလို Fever Clinic တွေဖွင့်လှစ်ထားတာမရှိလေတော့ပြည်သူတွေဟာဆေးရုံတွေသွားလို့လဲကြေမရှိလို့လက်မခံငင်းပယ်ခံရဘယ်သွားလို့ဘယ်မှာပြရမယ်ဆိုတဲ့အခြေအနေမသိဆိုတာမျိုးဖြစ်ပျက်ခဲ့ပါတယ်။
ကူးစက်မှုတွေအတော်များလာတဲ့ဇူလိုင်ပထမအပတ်ကျမှစစ်ကောင်စီကျန်းမာရေးဌာနကနေကိုဗစ်သံသယလူနာတွေနဲ့ကူးစက်ခံရသူတွေကျန်းမာရေးစောင့်ရှောက်မှုကိုဘယ်လိုခံယူရမလဲဆိုတဲ့အစီအစဉ်တစ်ခုထုတ်ပြန်လာပြီးဇော်လ၁၂ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောဆိုခဲ့တာတွေ့ရပါတယ်။အဲ့ဒီအစီအစဉ်အရကိုဗစ်ကူးစက်ခံရသူတွေသံသယရှိသူတွေထိတွေ့ခဲ့သူတွေဟာအရင်ဆုံးသက်ဆိုင်ရာမြို့နယ်ဒေသန္တရဆေးခန်းတွေကိုတွားပြရမယ်အဲ့ဒီဆေးကန်းတွေကနေကိုဗစ်စစ်ဆေးနိုင်တဲ့နေရာတွေကိုပို့လို့စစ်ဆေးစီပြီးတကယ်လို့ကိုဗစ်ကူးစက်ခံရသူတွေဆိုရင်ပြည်သူဆေးရုံများသို့ လူနာတက်ရောက်ကုသမှုခံယူနိုင်ရေးစီမံခန့်ခွဲမှုကော်မတီဆိုတာကိုအကြောင်းကြားပေးမယ်လို့ဆိုပါတယ်။အဲ့ဒီကော်မတီကမှသာလူနာကိုဘယ်ဆေးရုံဘယ်ကုသရေးစင်တာတွေစီတွားရမယ်လို့ဆုံးဖြတ်အကြောင်းပြန်ကြားပေးမှဖြစ်ပြီးအဲ့ဒီပြန်ကြားချက်ရမှစင်တာဓမ္မမှုဆေးရုံကလက်ခံကုသပေးမှဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းကုသရေးစင်တာတွေဆေးရုံတွေမှာလူတွေပြည့်နေတာမျိုးလည်းရှိတယ်လို့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။အဲ့လိုလူတွေကတော့အိမ်ဒီမှာပဲစီးကြခွဲနေရမှာပဲလို့သတင်းစာရှင်းလင်းပွဲမှာမိကုန်းနေဖြေတဲ့ကျမ်းမာရေးဝန်ကြီးဌာနညွှန်ကြားမှုကပြောပါတယ်
အဲ့ဒီသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းထွန်းနဲ့ကျန်းမာရေးညွှန်မှုကကိုဗစ်လူနာလက်ခံနိုင်တဲ့အနေအထားတွေကိုရှင်းပြပါတယ်။သူတို့ရှင်းပြချက်အရကိုဗစ်ကုသနိုင်ဖို့ရန်ကုန်ကဆေးရုံကြီးတချို့မှာဂဒင်းနည်းနည်းစီကုသရေးဌာနမင်းတမမှာဂဒင်း250ကုသရေးဌာနမယန်းကုန်းမှာဂဒင်း900ကုသရေးဌာနတူဝနာမှာဂဒင်း300ကုသရေးဌာနလှိုင်မှာဂဒင်း940တကုံစိတ်ကမ်းမှာ1920ကုသရေးဌာနဖောင်ကြီးမှာဂဒင်း400စုစုပေါင်းရန်ကုန်တိုင်းမှာ3900လောက်ပြင်ဆင်ထားပြီးအဲ့ဓာရီတွေကအများစုဟာတာမန်တက်တောင်တက်တာကုသရမယ်လူနာရီလောက်ထားဖို့ဆိုပြီးဖြေပါတယ်တကယ်တော့သူတို့အင်တာဗျူးဖြေတဲ့ဇူလိုင်12ရက်နေ့မှာကိုဗစ်ကူးစက်ခံရသူပေါင်း914ဦးစုစုပေါင်းလက်ခံကုသရမယ် active lunar ပေါင်း45,240 ရှိနေပြီးအများစုကရန်ကုန်မှာပါစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့အဲ့ဒီကိန်းဂဏန်းတွေကိုနှိုင်းရှင်ကြည့်လိုက်ရင်ပဲကူးစက်ခံရသူတွေကိုလက်ခံကုသပေးနိုင်မဲ့ကတိနေရာအလွန်နှဲပါနေတယ်လို့တိမ့်တဲ့ချီအရေးအတွက်ရှိနိုင်မဲ့သူတို့နဲ့ထိတွေ့ခဲ့သူတွေကိုခွဲခြားပြီးကွာရန်တင်းဝင်စေမဲ့နေရာတွေရှိမနေတာကိုလည်းတွေ့မြင်ကြရမှာပါနောက်တစ်ချက်စမ်းစစ်ကြည့်ဖို့လိုတာကလက်ရှိကိုဗစ်ကူးစက်သေဆုံးမှုအရေအတွက်တွေဟာစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကိန်းဂဏန်းတွေအတိုင်းပဲလားဆိုတာပါသူတို့ထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတွေကိုပြန်စစ်ဆေးကြည့်လိုက်ရင်အာဏာသိမ်းပြီးနောက်ပိုင်းဗိုင်းရပ်ရှိမရှိနေ့စဉ်စစ်ဆေးခဲ့တဲ့စစ်ဆေးနေတဲ့အရေအတွက်အတော်လေးနည်းနေတဲ့အတွက်အဲ့ဒီကနေတဆင့်ဖော်ပြတဲ့ကူးစက်ခံအရေအတွက်သေဆုံးရေအတွက်ကလည်းနည်းပါးနေမှာဖြစ်ပါတယ်လက်ရှိဗိုင်းရပ်ကူးစက်ခံရပြီးဘယ်ကောမှသတင်းမပို့ပဲကိုနေအိမ်မှာပဲကိုနေပြီးကို့ဘာသာကိုကုသနေသူတွေမြို့ရွာရက်ွက်တွေတဲ့အများကြီးရှိနေတာကလည်းစစ်ကောင်စီကထုတ်ပြန်တဲ့ကိန်းဂဏန်းတွေဟာတကယ်လက်တွေ့အခြေအနေကိုထင်ဟမနေဘူးဆိုတာပြသနေတယ်လို့လည်းဖြစ်စေပါတယ
်။လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတစ်ခုလုံးကိုကြည့်လိုက်ရင်ကိုဗစ်ကူးစက်ခံရသူတွေနဲ့ထိတွေ့ခဲ့သူတွေဟာသူတို့ကိုကုသပေးမဲ့ခွဲခြားစောင့်ကြည့်ပေးမဲ့နေရာတွေကိုတွားစရာမရှိလို့နေအိမ်တွေမှာပဲကို့ဘာသာကိုကုသရတာအဲ့ဒီမှာနားလေတက်ကျွမ်းတဲ့ဆရာဝန်တွေရဲ့ကုသမှုမရတာအောက်ဆီဂျင်လုံလုံလောက်လောက်မရတာအပါအဝင်အခြားအကြောင်းမျိုးကြောင့်သေဆုံးနေကြရတာသေဆုံးသူအရေအတွက်များပြားနေတာတွေကိုနားလေနိုင်မယ်ဖြစ်ပါတယ်ဒါအပြင်လက်ရှိဗိုင်းရပ်စ်ကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်ဟာစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေထက်အများကြီးပိုများနေမယ်ဆိုတာကလည်းတန်တရားဖြစ်เสียမလိုပါဘူးတကယ်တော့လက်ရှိကိုဗစ်ကပ္ပကတ်ရောဂါကိုရင်ဆိုင်ဖို့ရာတဆိုင်ရာတိုင်းပြည်အာဏာပိုင်အဖွဲ့အစည်းတွေရဲ့နိုင်ငံသားတွေအပေါ်ကိုကကာကွယ်ဆောက်ရှောက်ရမယ့်မိဘပြည်သူတွေအဖြစ်သဘောထားဖို့ကိုဗစ်ကိုရင်ဆိုင်ရမှာကောင်းမွန်တဲ့စီမံခန့်ခွဲမှုချမှတ်အကောင့်ထဲပေါ်နိုင်ဖို့ကိုဗစ်ကာကွယ်တိုက်ဖြည့်ရေးလုပ်ငန်းတွေပြည်သူတရက်လုံးပါဝင်လာအောင်စီရင်နိုင်ဖို့လိုအပ်မှာဖြစ်ပါတယ်ဒါပေမဲ့အာဏာသိမ်းစစ်ကောင်စီမှာအဲ့လိုအနေအထားမျိုးမတွေ့မမြင်ရတာကြောင့်ကိုဗစ်တတိယလှိုင်းပြဿနာအခုတည်းပိုပြီးဆိုးလာနိုင်ကြောင်းပါ
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါခင်ဗျာ။သောရရှင်နေအခုကြည့်ရှုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့သတင်းလာနေမနေ့ခင်အစီအစဉ်တွေပဲဖြစ်ပါတယ်ခင်ဗျာ။အခုတခါတော့မအေးတန်တာကျော်စီစဉ်တင်ဆက်မဲ့မြန်မာပြည်မှပေးစာများစီစဉ်ကိုနားဆင်နေပါပြီ။
ဘေးအနေနဲ့ကင်းရှင်မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိတ်ချစ်တော်ရရှင်တွေကိုမြစ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်တော်ရရှင်တွေ VOE မြန်မာပိုင်း Facebook Post တွေအောက်မှာ နောက်ချက်ရေးလာတဲ့ထဲကတချို့ကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ကိုရွှေဆိုတဲ့သွားရှင်ကတော့မြမပြည်ကပေးစာများအစီအစဉ်ကိုနားဆင်ပြောရေးလာတာပါ။သူကအခုလိုအချိန်မှာအနေအထွက်အမည်မဖော်ပြဘဲနဲ့ပြောပြပေးတာကိုကျေးဇူးတင်ပါတယ်။မြမပြည်သူအများစုကသတင်းမှောင်ချတာခံနေရပါတယ်။အာနာယူတွေကြားဆုံးကြပါစေတဲ့။တချို့တွေကနာမည်မဖော်ပြပါနဲ့ဆိုပြီးစာရေးရေးလာလို့သူတို့နာမည်မဖော်ပြပေးတာကိုဒီသောရရှင်ဆိုလိုတာဖြစ်ပါတယ်ရှင်။ပြည်သူတောက်ခေါက်တန်ဆိုတဲ့သောရရှင်ကတော့အခုလိုပြည်သူတွေရဲ့အတန်ပြန်ကြားပေးလို့ VOA ကိုအထူးကျေးဇူးတင်ရှိပါတယ်တဲ့။တန်ရောရှင်တစ်ဆိုတဲ့သောရရှင်ကလည်းလိုင်းမကောင်း VOA သတင်းနှားထောင်ရတာလည်းပြတ်တောင်းပြတ်တောင်းဖြစ်နေတယ်။သတင်းမှန်ကိုထုတ်လွှင့်ပေးတာကျေးဇူးတင်ပြီးပါတယ်။နောက်လဲအားပေးနေဦးမှာပါဗျာတဲ့။ဟုတ်ကဲ့ VOA ကလည်းအားပေးတဲ့သောရရှင်နဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်။အောင်ဆိုတဲ့သောရရှင်ကတော့ view ကိုနေ့တိုင်းနားဆင်နေပါလေတဲ့ဒီသောရရှင်ကကျွန်တော်ကနေ့တိုင်းမနေ့6နာရီကနေ9နာရီည9နာရီကနေ10နာရီအမြဲတမ်းနားထောင်ဖြစ်ပါလေကျွန်တော်စိတ်ထဲတစ်ခုပြောချင်တာက view အနေနဲ့နှစ်ဖက်ရှင်ပြီးတော့တင်ဆက်ပေးပါတဲ့ဥမာ PDF နဲ့စာကစာတိုက်ပွဲဖြစ်တယ်စာကစာဖက်ကဘလောက်ကြတယ် PDF ကပြောပြီးတော့တင်ဆက်နေမဲ့စာသူတို့ထိန်းချုပ်ထားတဲ့ MRTV နဲ့မြောက်ဝီ7နာရီတင်မှာပါတဲ့တင်နဲ့ရှင်ပြီးတော့တင်ဆက်ပေးစေချင်ပါလေမဆိုးရင်တိုက်အကြောင်းလို့ပေါ်တယ်တစ်ခုကိုရှင်ပြတော့တည်ရင်တိကျနေတယ်ကျွန်တော်တို့လို့လူတွေအတွက်ပို့ပြီးတော့တည်ရင်ကတိကျပြီးတော့စိတ်ချရတာမလို့ပါတဲ့ VOA ကိုအင်တာနက်ဖြတ်တုံးကလည်းရေဒီယိုကိုအမြန်ဝယ်ပြီးတော့လွှင့်မဲ့အချိန်လေးတွေကိုစောင့်ပြီးတော့နားထောင်ခဲ့ရတာပါတဲ့အခုလိုတခြားမီဒီယာတွေ15မိနစ်လောက်မိနစ်30လောက်ပဲလွှင့်တဲ့အချိန်မှာတနားကြီးတည်တည်တည်အများကြီးလွှင့်ပေးနေလို့ကျေးဇူးအထူးတင်မိပါတယ် VOA ကိုအမြဲတမ်းလေးစားလျက်ပါတဲ့သူရအောင်ဆိုရဲတော့ရှင်ရေးလာပါလေ။ဟုတ်ကဲ့ပါ။အခုလိုနားဆင်အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တတင်းနဲ့ပတ်သက်လို့အကြံပြုလာတဲ့အတွက်လည်းအထူးကျေးဇူးပါနော်။ဒီတော့ရှင်ကိုသူရအောင်ကတတင်းတွေကိုဒီမနေ့6နာရီ9နာရီရော9နာရီနဲ့10နာရီရောအမြဲနားထောင်ဖြစ်ပါတယ်ဆိုလို့အခုအင်တာနက်လည်းပြန်ရနေပြီမလို့ Facebook ကနေလည်းပြန်ပြီးတော့နားထောင်လို့ရပြီထင်ပါရဲ့နော်။ဒါကြောင့်မလို့ကျွန်မပြောချင်တာက Facebook ကနေပြီးတော့ပြန်ပြီးတော့နားထောင်နေဆိုရင်ကျွန်မတို့ရဲ့မနေ့ပိုင်းရေဒီယိုအစီအစဉ်တွေကိုရုပ်မြင်သံကြားဖြစ်နေပါရုပ်ပါမြင်လို့ရအောင်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒီအစီအစဉ်တွေကို Facebook ကမဟုတ်ဘဲနဲ့ Satellite စလောင်းဂျူရူကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ပါတယ်နော်။ကျွန်မတို့အဲ့ဒီအစီအစဉ်တွေနဲ့ပတ်သက်တဲ့ဖမ်းယူလို့ရရှိမယ်။ဒီ Satellite အသေးစိတ်အချက်အလက်နဲ့ပတ်သက်လို့ကျွန်မတို့view မြန်မာပိုင်း website မြင်တာပုံမှာလည်းတင်ထားပါရရှင်။နောက်ပြီးတော့ကျမတို့ရဲ့ Facebook စာမြင်တာပုံမှာလည်းတင်ထားပေးပါရနော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါရရှင်။ဒီရေးအစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေမှာတော့ထူးကျော်ဆိုတဲ့သောရရှင်က Hello တဲ့င်းတဲ့ကအင်္ဂလိပ်စာအစီအစဉ်လေးသဘောကျလို့ပါတဲ့ဘယ်မှာလေ့လာလို့ရပါသလဲတဲ့ဟုတ်ကဲ့ပါဒီအစီအစဉ်လေးကိုမြစည်းမတွေ VOA အစီအစဉ်မှာတင်ဆက်ပေးနေပါတယ်ဒါကြောင့်မလို့ Facebook ရဲ့မြစည်းမတဲ့င်းစာမျက်နှာပေါ်မှာတွားပြီးတော့ကြည့်ရှုနိုင်ပါတယ်နော်ဒါမှမဟုတ်ရင်လည်းဒီ Facebook စာမျက်နှာပေါ်မှာတဲ့င်းတဲ့ကအင်္ဂလိပ်စာလို့ရိုက်ထည့်လိုက်ရင်အစီအစဉ်လေးတွေထွက်လာပါလိမ့်မယ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်လူကြီးများဆိုတဲ့သောရရှင်ကတော့3ရဲ့အတန်နေအယုတ်တွေကိုလုံးဝမကြားခြင်းမကြည့်ခြင်းလို့ MRTV တို့မြဝတီတို့ကိုလုံးဝမဖွင့်တာ VOA ကအဲ့3ရဲ့အတန်နေအယုတ်တွေကိုလုံးဝမပြပါနဲ့ကြက်တည်းရုပ်လို့ပါတင်ဆက်သူအတန်နဲ့ပြောပြရင်ရပါပြီတဲ့ VOA ကိုအားပေးလှစ်ပါဆိုပြီးတောင်းဆိုလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့သူကကောင်းလေးဆိုတဲ့သောရရှင်မှာသူကသတင်းတွေကြည့်ရှုခြင်းလို့ပါအကောင့်မဝင်တက်လို့ပါအဲ့ဒါဘလို့ထဲလို့ရလဲမသိဘူးဆိုတော့ကျမတို့ VOA internet စာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းခံရတဲ့နေရာမှာအီးမေးလ်လိပ်စာဆိုတဲ့အကွက်လေးကိုကွင်းပြီးတော့အဲ့ဒါဘလို့ရေးလို့ရမလဲဆိုတော့ကျမစီကိုလှမ်းပြီးတော့ messenger ကနေမေးလာတာပါဟုတ်ကဲ့ပါတကယ်ဆိုရင်တော့အဲ့မှာအီးမေးလ်လိပ်စာလို့ရေးထားတဲ့အတွက်ကြောင့်မလို့အဲ့ဒီအကွက်မှာကိုပိုင်အီးမေးလ်လိပ်စာကိုထည့်ရတာဖြစ်ပါတယ်ဒီမှာဒီတော်ရရှင်ကသတင်းတွေကိုကြည့်ရှုခြင်းလို့ပါဆိုရင်တော့သတင်းကြည့်ရုံပဲဆိုရင်ကျမတို့ရဲ့ VOA မြန်မာ Facebook စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရုပ်မြင်သံကြားသတင်းတွေကိုလည်းအိမ်မှာကြည့်ရှုလို့ရပါရင်တော့လွယ်လွယ်ကူကူပါပဲအခုလိုမျိုးဒီ email လိပ်စာထည့်ခိုင်းတဲ့ဟိုအကြောင်းကတော့ကိုယ့်ရဲ့ email ကိုနေ့စဉ်မနေ့ညသတင်းချင်းချုပ်ပို့ပေးတာဖြစ်ပါတယ်ဒါက email သတင်းလွှာတောင်းဆိုရန်အတွက်ဖြစ်ပါတယ်အကယ်၍ email လိပ်စာမရှိဘူးကိုယ်မှာ email account မရှိဘူးဆိုရင်လည်းလွယ်လွယ်ကူကူ Facebook စာမျက်နှာမှာကြည့်ရှုလို့ရပါတယ်ရှင်email သတင်းလွှာရယူတဲ့သောရရှင်နေအနေနဲ့ကတော့မနေ့ညကျမတို့ရဲ့သတင်းအချင်းချုပ်တွေသတင်းကောင်းစင်တွေကိုလွယ်လွယ်ကူကူတစုတစည်းတည်နိုင်တာဖြစ်ပါတယ်။ ဗီဒီယိုကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ချမ်းပြင်းနဲ့ကျေးရွာတွေကဖြစ်ပါတယ်ဆိုတဲ့သွားရှင်ချယ်ရီရဲ့စာကိုလည်းအခုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်နော်။သူကတော့လောလောဆယ်ရွှေလီမှာအလုပ်လုပ်နေတာပါ။မြန်မာနိုင်ငံကအဖြစ်အပျက်တွေမြင်ရတာအထူးစိတ်မကောင်းပါဘူးဆိုပြီးတော့အခုလိုရေးလာပါတယ်
။မင်္ဂလာပါဗီဒီယိုရေကျမကရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်ကကျေးရွာတရာမှာနေတဲ့ရှမ်းတိုင်းသူလေးတယောက်ပါ VOA ကိုအမြဲနားထောင်ပြစ်ပါတယ်အခုကျမကတရုတ်ပြည်ရွှေလီမြို့မှာအလုပ်လုပ်နေတာပါမြန်မာနိုင်ငံမှာအခုဖြစ်ပျက်နေတဲ့အရာတွေအတွက်တကယ်ပဲစိတ်မကောင်းဖြစ်မိပါတယ်တခြားနိုင်ငံတွေမှာရောက်နေကြတဲ့မြန်မာပြည်သူတွေလိုမျိုးကျမတို့ရောက်နေတဲ့နိုင်ငံကကျမတို့အတွက်ဘာအခွင့်အရေးမှမရှိပါဘူးမြန်မာပြည်သူတွေနဲ့တထက်တည်းရှိနေတယ်ဆိုတာကိုလည်းမပြသနိုင်ခဲ့ပါဘူးသူတို့အတွက်ဘာအကူအညီမှလည်းမပေးနိုင်ခဲ့ပါဘူးအဲ့ဒီအတွက်တကယ်စိတ်မကောင်းဖြစ်ရပါတယ်။နှွေးဦးတော်လန်ရေးမှကြာဆုံးခဲ့ရတဲ့အာဇာနည်သူရဲကောင်းတွေအတွက်လည်းဂုဏ်ယူပါတယ်။ပြီးတော့မိသားစုတွေနဲ့လည်းထပ်တူဝမ်းနည်းရပါတယ်။အဲဒါကြောင့် VOAC ရင်ဖွင့်စာရေးလိုက်ရတာပါ
။ VOA အစီအစဉ်ကိုအမြဲအားပေးနေပါတယ်။ကျေးဇူးတင်ပါတယ်ဆိုတော့အခုလိုမျိုးပြပို့လာပါတယ်။ဒီမှာမြန်မာနိုင်ငံကအဖြစ်အပျက်တွေဆိုလို့ဒီမြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေကိုကမ္ဘာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေနောက်ပြီးတော့ဒီနိုင်ငံသားတွေအားလုံးကိုစိတ်ဝင်စားစောင့်ကြည့်အထူးသဖြင့်မြန်မာနိုင်ငံသားတွေစိတ်ထိခိုက်ခံစားနေရတယ်ဆိုတာစာရီကနေဖော်ပြနေပါတယ်ရှင်ဒီမှာသောရရှင်ခေတ္တဂျပန်ရောက်မြန်မာပြည်သားဆိုတဲ့သောရရှင်ရေးလာတာဝင်မျှပေးချင်ပါတယ
်ရက်ဆက်လိုက်ကြတာဗျာလှုပ်ရက်လိုက်ကြတာပြည်သူပြည်သားတွေအရန်ကိုတနာဖို့ကောင်းနေပါပြီခင်ဗျားတို့ကလူသားတွေမှာဟုတ်ရဲ့လားကိုကောင်းသားရဲ့အတွက်ပြည်သူပြည်သားတွေရဲ့ချွေးနဲ့သွေးတွေကိုချမနှင်းပါနဲ့လားခင်ဗျားတို့လှုပ်ရက်တာတွေကတိုင်းပြည်ကောင်းစားဖို့လုပ်နေတာမဟုတ်ဘူးဆိုတာလူတိုင်းသိနေတာပဲခမားတို့မှာတိတ်ခါဆိုတာမရှိတော့ပါဘူးအတ္တဟိတဆိုတာရှိနေသေး၍တိုင်းပြည်ကိုအုပ်ချုပ်ဖို့ဆိုတာလုံးလုံးမမဖြစ်နိုင်ပါဘူ
းကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြား line တက်နဲ့ပတ်သက်ပြီးတော့မေးလာကြတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်ဘဝအိခိုင်ဆိုတဲ့သောရရှင်က RF interview ပြီးပောင်းထုတ်လွှင့်တဲ့24မြန်ဆောင်ခုနှစ်ရုပ်သံကိုကျတို့ကလည်းဘလို့ဖန်ယူကြည့်ရှုလို့ရပါမလဲတဲ့သူပြောချင်တဲ့24မြန်ဆောင်ခုနှစ်ဆိုတာ24နိုင်နေစဉ်ထုတ်လွှင့်ပေးတာကိုဆိုလိုတာဖြစ်ပါတယ်နော်အောင်ပြောဟင်းဆိုတဲ့သောရရှင်ကတော့ VOA နဲ့ RF တို့ပေါင်းပြီးတော့မြန်မာနိုင်ငံအတွက် Time Comsic ကကျတို့ကနေ channel တစ်ခုလွှင့်မှာမဟုတ်လားတဲ့မေးလာပါတယ်ဟုတ်ပါတယ်ဒီသောရရှင်နေမေးထားတဲ့ကျမတို့ရဲ့ရုပ်တန် line အစ်စ်ချောင်းနည်းနည်းပြောပြချင်ပါတယ်နော်ကျမတို့ VOA American တန်ကနေပြောမြန်မာဘာသာအစီအစဉ်တွေကိုလူရုမိတ်ဆွေရုပ်တန် line ကနေထုတ်လွှင့်ပေးနေပါပြီနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုဖြစ်ပါတယ်မြန်မာနိုင်ငံမှာဆရာနာသိမ့်ပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့လူရုအတွက်သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ပြဖို့ရည်ရွယ်ချက်နဲ့ဒီလူထုမိတ်ဆွေရုပ်သံအစီအစဉ်ကို American ကမ္ဘာသတင်းမီဒီယာ USAGM ကနေပြီးတော့ဇွန်လ6ရက်နေ့ကစပြီးတော့စတင်ထုတ်လွှင့်ပေးနေတာပါ။ဖန်ယူကြည့်ရှုနိုင်တဲ့ရုပ်သံလိုင်းအသေးစိတ်ကိုကျွန်တော်တို့ VOA website စာမျက်နှာပေါ်မှာပေါ်ပြပေးမှာဖြစ်ပါတယ်။လူထုမိတ်ဆွေရုပ်သံအတပတ်9ရက်တနင်္လာ24နာရီထုတ်လွှင့်ပေးတာဖြစ်ပြီးတော့ VOA နဲ့ RFE ရုပ်မြင်သံကြားအစီအစဉ်တွေပူရဲထုတ်လွှင့်နေတာဖြစ်ပါတယ်။ဘဲချိုရုစလောင်းကနေဖန်ယူလို့ရရှိလဲဆိုရဲမေးခွန်းကိုဖြေရမယ်ဆိုရင်တော့ကျမတို့ Utel Set 70B ကနေပြီးတော့ Channel Line အဖြစ်ဆိုရင်တော့တရားတစ်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင် Facebook မှာရှာကြည့်မယ်ဆိုရင်လည်းဒီချိုရုစလောင်းကျွမ်းကျင်သူတွေရေးထားတဲ့ဒီအသေးစိတ်အချက်လက်တွေဘလို့ဖန်ယူနိုင်လဲဆိုရဲအသေးစိတ်အချက်လက်တွေကိုတွေ့ရှိရနိုင်ပါတယ်နော
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ခုတော့တော်ရရှင်နဲ့ကိုကျမမေတ္တာတေးလက်ဆောင်မြမတချင်းလေးတပုံနဲ့ဖြောပြပေးကြပါရဲ့ရှင်လေးဖြူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တချင်းလေးဖြစ်ပါရင်ဒီတချင်းလေးကိုကျမ YouTube မှာနားထောင်တော့ YouTube ကအမှတ်ချက်တစ်ခုမှာတော့မြမနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါဂီတာဂူရုမြမဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါရဲ့အားလုံးဒီတချင်းလေးကိုရင်းနဲ့ပြနားဆင်ခံစားနိုင်ပါစေနော်
兄弟们的面上那些年当个蜜桃家嘛浪费了当地亚瑞面上高的嘛比你兄弟们的面上那些年放个蜜桃家嘛老白喽但你阿瑞面做高的嘛比你家瑞面中亚嘛被门不呢家瑞面的色狗嘛说吧呢面有林家面的前提喇嘛路说啦耶兄弟阿的苦腿色狗浪子地家那呗我不用记得用记得的苦对送来上人吧你都要麻烦我也得为毛命的卡列家吧你连着的钱来毛偏他不你们没把你的命也太贵呗Where did I, mama, tear up she? That's a mean I am at two in my feet. Ooh, but oh, my knock, I'm a live on it. You showed up, yeah. Show me how to go to her. Let go of the dead out of it. Me and Muama. I go, show me how to go to her.送来小人吧你都要麻烦
လေးစုတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ဖြစ်ရမြန်မာဝိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြန်တည်းထဲဓာတ်ရိုက်နားဆင်နိုင်ပါလိမ့်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုကျွန်တော်တို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါလိမ့်။ကျွန်တော်တို့ရဲ့ Internet စာမျက်နှာလိပ်စာကတော့ bambis.voanews.com ဖြစ်ပါလိမ့်။ကျွန်မအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ဘယ်ဒနာကျော်တင်ဆက်တဲ့မြမပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကဏ္ဍကိုစာရေးသားလို့တယ်ဆိုရင်ပေးပို့ရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတခါတော့မညွညွလွင်တင်ဆက်မယ့်တရင်တဲကသူတာဆိုတဲ့အစီအစဉ်ကိုနားဆင်နိုင်ပါပြီ
ကမ္ဘာပေါ်ကနိုင်ငံတွေရဲ့နေစဉ်ရင်ဆိုင်နေကြတဲ့စီးပွားရေးကစားလို့ကမ္ဘာဝပတ်ဝန်းကျင်အရေးကိစ္စတွေအပါအဝင်ပြောဆိုနေကြတဲ့သတင်းတွေထဲမှာကမ္ဘာလူဦးရေတိုးပွားမှုအခမ်းအနားကလည်းတစ်စိတ်တစ်ပိုင်းပါဝင်နေတာပါအခုဇွန်လ17ရက်နေ့ဟာဆိုရင်လည်းကမ္ဘာလူဦးရေနေ့ဖြစ်ပါတယ်ကမ္ဘာပေါ်ကလူဦးရေအရေးကိစ္စတွေနဲ့ပတ်သက်ပြီးလူတွေအသိပညာရစေဖို့ရည်ရွယ်ပြီးတော့နှစ်စဉ်ဇွန်လ17ရက်နေ့ကိုကမ္ဘာလူဦးရေနေ့ဆိုပြီး1989ခုနှစ်မှာကုလသမဂ္ဂရဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အုပ်ချုပ်မှုကောင်စီကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်လူဦးရေတိုးပွားလာမှုနဲ့ဆက်နွယ်ပြီးအရေးကြီးတဲ့မိသားစုအစီအစဉ်ကြားမှတန်းတူမှုစီးရဲမွဲတေမှု ကိုဝင်ဆောင်မိခင်ကျမရေးကစားလို့လူအခွင့်အရေးအဆုံးအရေးကိစ္စအားလုံးအပေါ်အသိပညာရလာနိုင်မှုအတွေ့အဓိကထားဆောင်ရွက်လာကြပါတယ်။ကမ္ဘာလူဦးရေဟာ1900ခုနှစ်နောက်ပိုင်း20ရာစုအတွင်းမှာတရှိန်နိုးတိုးပွားလာခဲ့ပြီး1989ခုနှစ်ဇွန်လ17ရက်နေ့မှာသန်း 5,000 အထိဖြစ်လာခဲ့တာကိုသူတေတီတွေကသတိပြုလာခဲ့တာကြောင့်အခုလိုဆောင်ရွက်ဖို့ကြိုးပမ်းလာခဲ့ကြတာလည်းဖြစ်ပါတယ်။အခုဆိုရင်နောက်ဆုံးရရှိတဲ့အချက်လက်တွေအရကမ္ဘာလူဦးရေဟာတန်း 9,800 ဒေါ်လာနေပြီဖြစ်ပါတယ်။2000ခုနှစ်နောက်ပိုင်းကမ္ဘာနေရာဒေသတချို့တွေမှာမွေးဖွားမှုနှုန်းကျဆင်းလာပေမဲ့လူသားတွေရဲ့သက်တမ်းရှိလာမှုမွေးဖွားစဉ်ကလေးသေဆုံးမှုနှုန်းတွေကျဆင်းလာတာကြောင့်လာမယ့်2030ကျရင်ကမ္ဘာလူဦးရေဟာတန်း 8,000 အထိရှိလာနိုင်တယ်လို့လေ့လာသူပညာရှင်တွေကခန့်မှန်းကြပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့လူဦးရေအများဆုံးနိုင်ငံတွေကတရုတ်အိန္ဒိယအမေရိကန်ပြည်ထောင်စုအင်ဒိုနီးရှားပါကစ္စတန်နိုင်ငံတွေဖြစ်ပါတယ်တရုတ်နိုင်ငံကတန်း 1,400 ကျော်အိန္ဒိယကတန်း 1,400 နီးပါးအမေရိကန်ပြည်ထောင်စုကတန်း 330 ကျော်အင်ဒိုနီးရှားကတန်း 290 ကျော်နဲ့ပါကစ္စတန်ကတန်း 220 ကျော်ရှိပါတယ်အာဆီယံနိုင်ငံတွေမှာတော့အင်ဒိုနီးရှားကလူဦးရေအများဆုံးနိုင်ငံဖြစ်ပြီးဖိလစ်ပိုင်ကတန်း130ကျော်နဲ့ဒုတိယဗီယက်နမ်က68တန်းကျော်နဲ့တတိယထိုင်းက69တန်းကျော်နဲ့သတုထမြန်မာက54တန်းကျော်နဲ့ပြင်ဆင်မှနေရာတွေမှာရှိနေကြတာပါမြန်မာနိုင်ငံရဲ့လူဦးရေကကမ္ဘာအဆင့်29မှာရှိပါတယ်တိုးပွားမှုနှုန်းကနှစ်စဉ်3.69ရာနှုန်းဝန်းကျင်ရှိပြီးအရင်နှစ်တွေကနဲ့စာရင်တော့တိုးတက်မှုနှုန်းနည်းနည်းချင်းကျဆင်းလာနေတယ်လို့စီးရင်စရာတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာတစ်နှစ်ကိုကလေးငယ်ပေါင်း2560ကျော်မွေးဖွားမှုရှိတာကြောင့်34စက္ကန့်တိုင်းမှာကလေးတစ်ယောက်မွေးဖွားနေတယ်လို့လည်းဖော်ပြထားပါတယ်။ကမ္ဘာမှာလူဦးရေအနည်းဆုံးနိုင်ငံတွေကတော့ Vatican City, Tokyo, New Way,Falkland Islands နဲ့ Mount Sarat နိုင်ငံတွေဖြစ်ပါတယ်။လူဦးရေအနည်းဆုံးဖြစ်တဲ့ Vatican City မှာဆိုရင်စုစုပေါင်းလူဦးရေက800ကျော်ပဲရှိတာပါရှင
်။မညညလွင်စူးစီးတင်ဆက်တဲ့သတင်းတွေကသုတ္တဆိုတဲ့အစီအစဉ်ကိုထုတ်လွှင့်ခဲ့တာပါခင်ဗျာ။ VOA ကထုတ်လွှင့်ပြီးသမျှသတင်းနဲ့အပတ်စဉ်ကဏ္ဍဗီဒီယိုတွေကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာဖတ်ရှုနိုင်ပါတယ်။ဒီကနေ့ည9နာရီမှာ VOA အစီအစဉ်တွေကိုတင်ဆက်တဲ့အခါလိုင်းဒိုမီတာ31 32 51တို့မှာဖမ်းယူနားဆင်နိုင်ကြပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြမှာပ
ါမြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့တင်းင်းကနေည8နာရီထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာ 14,492 ခုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့သူပေါင်းက 9,285 ဦးရှိတယ်လို့ဖော်ပြပါတယ်။ဒါဟာတက်ခွဲဆန့်တက်မှုစုစုပေါင်းရဲ့ 36.4% ရာခိုင်နှုန်းမှာရောဂါပိုးကူးစက်နေတာကိုတွေ့ရှိရတာဖြစ်ပါတယ်။ပြည်ပရောက်မြန်မာတွေဟာကမ္ဘာလုံးဆိုင်ရာຫນွေဦးတော်လှန်ရေးလှုပ်ရှားမှုဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်18နဲ့18ရက်နေ့တွေမှာဆန္ဒပြနေကြပါတယ်။နယ်သာလန်နိုင်ငံရောက်မြန်မာပြည်လှုပ်ရှားသူတွေကတော့ဇူလိုင်19အာဇာနီနေ့အတွက်ရောဆင်အာနာသိမ်းမှုကိုစန့်ကျင်ရင်းပြည်တွင်းမှာကြဆုံးခဲ့ရသူတွေအတွက်ပါဝန်ထဲချောင်းထုတ်ဖော်တဲ့အနေနဲ့ဒါဟန်းမြို့မှာဆန္ဒပြခဲ့ချက်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပုဒ်ကိုရှောင်းတားနေရဲ့ဇနီးတွေကသူ့ခင်ပွန်းကိုပြန်လွှတ်ပေးဖို့ပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်သူတွေတိုးလာနေတာမှာခင်ပွန်းတဲ့ရဲ့ကျန်းမာရေးကိုစိုးရိမ်ကြောင်းထောက်ပြပြီးအခုလိုပန်ကြားလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုအသစ်တွေတိုးလာနေတဲ့ကိစ္စကိုစိုးရိမ်ကြောင်းပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာဘီဘက်မာတီကတင်းင်းကနေနေ့မှာပြောဆိုလိုက်ပြီးကာကွယ်ဆေးထိုးရေးအတွက်လိုအပ်ချက်တစ်ခုဖြစ်တဲ့သတင်းအချက်အလက်အမှားတွေကိုရှင်းလင်းဖော်ရှားရေးထိထိရောက်ရောက်မလုပ်တဲ့လူမှုကွန်ရက်မီဒီယာလုပ်ငန်းတွေကိုအပြစ်တင်ထားပါတယ်ရှင
်။ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကီထိုက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့မတ်အင်ဂျင်နိုင်ဖြစ်ပါတယ်။အတန်ပိုင်းနဲ့ယူပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Mr. Cumming နဲ့ Derek Smith တို့ဖြစ်ကြပါတယ်။ VOA ရဲ့မနေ့ခင်အစီအစဉ်တွေကိုလိုင်းဒိုမီတာ24/40/51နဲ့ Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကာယယောဂဘေးကနေ လွန်ငိမ့်သက်သာခွင့်ရရှိနိုင်ရပါစေ။ဗီဒီယိုကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come